အဓိကတိုင်းသားလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တူကမြန်မာစစ်တပ်အနေနဲ့ဆန္ဒပြသူတွေကိုနောက်ထပ်ပစ်သတ်နေရင်ရက်ရှိနေမှာမဟုတ်တော့ဘူးလို့ပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်။ NCA တနင်္ဂနွေလို့အပြည့်ရဲ့စာချုပ်လက်မှတ်ထိုးရတဲ့ RCSS ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရော့စက်အနေနဲ့ Writer သတင်းဌာနကိုဒီနေ့ပဲအခုလိုပြောလိုက်ပြီးမြန်မာတပ်မတော်နေဟာလူတပ်ပွဲနေလို့ဖြစ်သွားပြီလို့လည်းဝေဖန်လိုက်ပါတယ်။အခုမြန်မာစစ်တပ်လုပ်နေတာတွေကဒီမိုကရေစီကိုကာကွယ်တာမဟုတ်ဘူးဒီမိုကရေစီကိုဖျက်ဆီးနေတာဖြစ်သွားပြီလို့ SSC ရှမ်းပြည်တောင်ပိုင်းတက်လို့လည်းလူသိများတဲ့ဒီအဖွဲ့ခေါင်းဆောင်ကဆက်ဝေဖန်လိုက်ပါတယ်။အရင်ဖက်စ်တော်ရင်းလေးကိုတက်မတော်နေချင်းစစ်တပ်လူကြပြောင်းလဲခဲ့တဲ့ဒီနေ့မှာမြန်မာနိုင်ငံတဝန်းစစ်တပ်ခင်ရတဲ့ဆန္ဒပြသူစံချိန်တင်မြင့်တက်လာတဲ့ချိန်မှာဗိုလ်ချုပ်ကြီးရွတ်ဆက်ကမြန်မာစစ်တပ်ဆက်ပြီးတက်တက်အနိုင်ကျင့်နေတော့တိုင်းရင်းသားလက်နက်ကိုင်တပ်တွေအနေနဲ့ဘာမှမတုံ့ပြန်ပဲငြိမ်နေလို့မရတော့ဘူးထင်တယ်လို့ပြောလိုက်ပါတယ်။ဒါအပြင်လက်ရှိစစ်အာဏာသိမ်းဆက်ရင်ဆန္ဒပြသူတွေတောင်းဆိုနေတဲ့ဖက်ဒရယ်တပ်မတော်ကိုလည်းသူထောက်ခံတဲ့တိုင်းရင်းသားတပ်တွေမှလည်းအလားတူဘုံရံသူရှိထားပြီးတာမို့အတူလက်တွဲပြီးပြည်သူကိုတိုက်တဲ့တပ်ကိုပြန်တိုက်ရလိမ့်မယ်လို့ရော့စက်ကဆက်သတိပေးခဲ့ပါတယ်။မြန်မာစစ်အာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ဒီနေ့တပ်မတော်နေခန္ဓာမှာပြည်သူကိုကာကွယ်ဖို့နဲ့ဒီမိုကရေစီနှစ်တင်ဖို့တာဝန်ရှိတယ်လို့ပြောလိုက်ချိန်မှာထိုင်းနယ်စပ်ခြေဆိုင်ရှမ်းလက်နက်ကိုင်တပ်ကောင်းဆောင်ကအခုလိုပြန်ဝေဖန်သတိပေးခဲ့တာပါခင်ဗျ။